ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံတတိယနေ့အဖြစ်ဒီကနေ့ဆက်လက်ကျင်းပတာမှာဝါအမျိုးသားစီလုံးညီညွတ်ရေးပါတီကဝါပြည်နယ်ဖွဲ့စည်းရေးကိုတင်ပြတောင်းဆိုလိုက်ပြီးပြည်နယ်ဖွဲ့စည်းရာမှာလက်ရှိဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက6မြို့နယ်နဲ့အတူကျိုင်းတုံဒေသကမြို့နယ်တွေကိုပါထည့်သွင်းပေးဖို့တင်ပြထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယနေ့မှာသက်ဆိုင်ရာကိုယ်စားလှယ်အသီးသီးရမိမိတို့ရဲ့သဘောထားအမြင်တွေကိုတင်ပြကြရမှာဝါအမျိုးသားစီလုံးညီညွတ်ရေးပါတီရဲ့တွဲဖက်အထွေထွေတွင်မှုနှစ်ဦးညီညက်ကပြည်내ရရှိရေးအတွက်တင်ပြတောင်းဆိုခဲ့တာဖြစ်ပါတယ
်ဝါတိုင်းသားလူမျိုးစုတည်တိုင်းသားစစ်စစ်ဖြစ်သလိုတမိုင်းအစဉ်လာရှိသောလူမျိုးစုဖြစ်ပြီးပြည်တော်စုဝင်ပြည်내ဖြစ်ရန်လွားတော့အရေးချင်းခုနှစ်ချက်နေလဲပြည့်မီဖြစ်တဲ့တော့ကြောင့်လက်ရှိဝါကိုပိုင်အုပ်ချုပ်ရခွင့်တိုင်း6မြို့နယ်နှင့်တိုင်းတုံနယ်မြေဒေသ10မြို့နယ်ကိုပြည်တော်စုဝင်ဝပြည်နယ်ဖြစ်ပြန်လည်အသိမှတ်ပြုပေးနိုင်ပါရန်နှင့်တိုင်းတုံမြို့ပြနိုင်ငံရှေးဟောင်းပစ္စည်းများဆက်လက်မပြောက်ပြက်ပဲထိန်းသိမ်းထားနိုင်ရန်နိုင်ငံတော်၏ရှေးဟောင်းသမိုင်းအမွေအနှစ်ဖြင့်ပြန်လည်သက်မှတ်ပေးပါရန်လေးနဲ့ရိုသေစွာတောင်းဆိုရင်းတင်ပြရင်းနေကုန်ချောအပ်ပါတယ်ခင်ဗျာ
ဥညင်နာဟာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်မမန်းမြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်ဝါဒီမိုကရက်တစ်ပါတီကဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဆိုင်ပေါင်းနှက်ကဝါပြည်နယ်ဖွဲ့စည်းရေးကိုလွတ်လပ်ရေးရယူစဉ်ကတည်းကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ
်ကျွန်တော်တို့ဒီဝါပြည်နယ်တောင်းဆိုထားတာကတော့အခုမှမဟုတ်ဘူးလေအခုဥညင်နာပြောတောင်းမှပဲတောင်းနေတာတော့မဟုတ်ဘူးရုပ်စာကဟိုးကျွန်တော်တို့လွတ်လပ်ရေးရကတည်းကကိုဒါကရှေးကဝါခေါင်းဆောင်တွေကလည်းသူတို့ကပြည်ကြားဒါကကျွန်တော်တို့ရှမ်းပြည်နယ်နဲ့ပေါင်းဖက်လို့မဖြစ်ဘူးဆိုမှတင်ပြခဲ့တယ်သို့တော့အချိန်လေးအမျိုးမျိုးကမပြီးတဲ့အတွက်ကြောင့်လွတ်လပ်ရေးယူတော့ယူလိုက်တာပေါ့ဗျာကျွန်တော်တို့ကိုဆက်လက်ပြော့ဒီရှမ်းပြည်နယ်နဲ့ပူးပေါင်းတယ်
1984ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲစဉ်ကလည်းဝါလူငယ်တွေကတောင်းဆိုခဲ့သလို2008ဖွဲ့စည်းပုံအခြေခံဥပဒေအတွက်အခြေခံမူချမှတ်တဲ့အမျိုးသားညီလာခံမှာလည်းဝါကိုစလယ်တွေနဲ့အပြည့်ရဝါလက်နက်ကိုင်အဖွဲ့ကတောင်းဆိုခဲ့ဘူးကြောင့်နဲ့2010ရွေးကောက်ပွဲနောက်ပိုင်းလွတ်တော်အတွင်းမှာသူကိုယ်တိုင်လည်းတောင်းဆိုခဲ့ဘူးကြောင့်ဦးဆိုင်ပေါင်းနှက်ကပြောပါတယ်ဒီလိုပြည်내ဖွဲ့စည်းရေးတောင်းဆိုချက်ကိုတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းကြရမှာဖြစ်ကြောင်းဦးဆိုင်ပေါင်းနှက်ကဆက်လက်ပြောဆိုပါတယ်
ဘာဖြစ်ဖြစ်ကျွန်တော်တို့နိုင်ငံရေးနည်းနဲ့ဆွေးနွေးကြတယ်ဆိုရင်တော့ဒီထိခိုက်ဘယ်လိုလဲဒီခက်တောင်ရောဒါပြဿနာတွေမဟုတ်ဘူးနိုင်ငံရေးသဘောရပဲဆွေးနွေးရှင်းလင်းပြောဆိုကြမယ်ကျွန်တော်တို့ကိုယ်၌ကလည်းဒီလိုပဲဟိုနိုင်ငံရေးသဘောရပဲဝိုင်းဝန်းဖြည့်ဆင်းကြဖို့ပဲ
ဝါပြည်နယ်အတွင်းမှာလက်ရှိကျိုင်းတုံဒေသကနေမြေတွေကိုပါထက်သွင်းတောင်းဆိုတဲ့အပေါ်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒုဥက္ကဋ္ဌဦးစက်ခွန်ဆိုင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒါသူ့ရဲ့အခွင့်အရေးကိုသူ့ရိုက်တာတော့သူ့ရှုတော့ကနေသူ့တင်မှာပေါ့။ဒါကတော့ဒီမိုကရေစီကာလမှာသူ့အမြင်ကိုအမြင်ပင်ပြခွင့်ရှိတာပဲ။ဒါတဘာဝကြပါလေ။ခေတ်ရဲ့ကျွန်တော်နိုင်ငံရေးယဉ်ကျေးမှုကကျွန်တော်ကဆိုရင်ဒီတူနဲ့တူနိုင်ငံရေးကြေညာနိုင်ငံရေးပေါ်ပေါ်ပေါ်မှာတန်းတူမြတ်တာပြည်ပြည်လဲလဲချီချီလဲလဲကျွန်တော်တို့ဆွေးနွေးကြဖို့ပဲလိုပါတယ
်ဝါပြည်နယ်ဖွဲ့စည်းရေးကိုမြန်မာပြည်ကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ကလည်းတောင်းဆိုထားတာဖြစ်ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးပါတီကညီလာခံတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့ဟာကြာသာရေးနေ့ကလေးလာသူအဖြစ်သာတက်ရောက်ခွင့်ပေးတာကြောင့်ဒန်းတူမှုမရှိဘူးဆိုပြီးညီလာခံကနေထွက်ခွာခဲ့ပါတယ်ဒီကနေ့မှာတော့ငင်းချဲရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစော်ကဒန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ရတာကိုနားလည်ပေးဖို့မြစ်တရခန်းစာပေးပို့ခဲ့ပါတယ်ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကပြည်내တောင်းဆိုနေသလိုရှမ်းပြည်နယ်ကပလောင်ပအုပ်စတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေနဲ့စကိုင်းတိုင်းဒေသကြီးအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကလည်းပြည်내ဖွဲ့စည်းရေးအတွက်တောင်းဆိုဖို့ပြင်ဆင်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်